ကြာပြူပါတီအနေနဲ့ပေါ့နော်ရှမ်းပါတီနှစ်ခုပူးပေါင်းရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ပေါ့နော်ဒါမူဝါဒသဘောထားတွေတင်ပြတယ်ဆိုတာမျိုးကျမတို့သိရလိုပါငယ်ဒီပေါင်းစည်းကိစ္စနဲ့ပတ်သက်ပြီးတော့ဒီကြာပြူဘက်ကဘလို့တွေဆောင်ရွက်ဖို့အနေထားတွေများရှိနေမလဲလို့ပါရှင
်ကျွန်တော်တင်ပြချက်အသိမှာပဲဒါကျွန်တော်တို့ဌာနသဘောထားနဲ့ကျွန်တော်တို့အနာဂတ်ရေးမူဝါဒပေါ့ပေါင်းစည်းဖို့ပေါ့လေနော်ကျွန်တော်တို့အတိအကျထားတာအရင်တော့ကျွန်တော်တို့လည်းဟိုပြီးခဲ့တဲ့2014ခရီးကပါကျွန်တော်ပထမအကြိမ်တွေ့ဆုံကြတယ်ပေါ့ဝိဝါဒကွဲပြားတာကြီးကြီးမားမားမရှိပင်မဲ့လည်းအချိန်နဲ့အရာကြောင့်ပေါ့ကျွန်တော်ဒီပေါင်းစည်းတန့်ကြခဲ့တယ်ဆိုတော့လည်းကိုယ်ကလည်းဟိုဒီကိစ္စကိုဒီရန်တန်လာပြီးသူများလည်းအများအားကောင်းဆုံတယ်ပေါင်းစည်းဖို့နော်ဒီလူတွေကလည်းပဲလက်မထိုးပြီးတော့ဟိုပေးပို့ထားတာလည်းရှိတာပေါ့အဲ့တော့ဒါဒီချိန်ကတော်တော်ကြီးကောင်းဆုံတာတော့ကျွန်တော်ကတော့တုံ့ပြန်တင်ပြီးဆိုတော့ဒီကိစ္စနဲ့ဆုပ်ပြတင်ပြခြင်းဖြစ်ပါတယ
် CSSU ကိုတင်ပြတဲ့ဟိုစာအုပ်ရောဒါမိတ်ကျူတို့ဘာတို့ပေါ့နော် SND ဘက်ကိုရောပေးပို့ထားတဲ့အနေအထားများရှိလားလို့ပါရှင်
โอเคพี่พอแล้วไม่ใช่ป่าวครับบางทีตัวเล็กที่ป่วยขึ้นมาป่าเลยสรแล้วดาวฉันตัวโหเล็กจะบาบริสิเต็มเลยสรดาอารมณ์เนี่ยอจุ่มวนแล้วฉันตัวที่จะไม่ดูเนี่ยตัวเราครับ
ဒီ SND ဘက်ကိုပေါ့နော်ဒီကြာပြူဘက်ကပေါ့နော်ပေါင်းစည်းကိစ္စတွေနဲ့ပတ်သက်ပြီးတော့အခုပြောဆိုလာတဲ့အပိုင်းတွေပေါ့နော်ရှိလာပြီးဒီအတွက်ပေါ့နော် SND ဘက်ကဟိုသဘောထားဘယ်လိုရှိလဲလို့ကျမတို့မေးကြည့်ပါတယ်မေးကြည့်တဲ့အခါမျိုးမှာပေါ့နော်အရင်ကပါတီတစ်ခုပေါင်းစည်းနဲ့ပတ်သက်ပြီးတော့ကော်မတီတွေဖွဲ့စည်းထားတာရှိရယ်ပေါ့နော်ဒီတကယ်လို့ပေါင်းစည်းနဲ့ပတ်သက်ပြီးပြန်လုပ်ကြမှာဆိုရင်ဒီကော်မတီတွေနဲ့လည်းပြန်ပြီးတော့ဟိုလောက်ကန်ရမယ့်အနေအထားတွေရှိလာတယ်ဆိုတော့အကြမ်းမြင့်သဘောတော့ဟိုကြားရပါတယ်ရှင်အရင်ကဟိုဆောင်ရွက်ခဲ့တဲ့အနေအထားတွေရောဘယ်လိုများပြောနိုင်မလဲရှင
်။ရင်းရလည်းပဲကျွန်တော်တို့ခုနတည်တန်းလို့ပေါ့ဟိုကွဲလက်ချက်ကြီးကြီးမားမားမရှိပါဘူး။သုံးမိလောက်လေးတော့ကွဲမှာပါလေ။ဒါကျွန်တော်ပါတီကလည်းဒါမျိုးသားရဲ့ခြေခံတဲ့ပါတီလို့ဆိုတော့မျိုးသားဦးတည်ချက်ကကွဲလက်မှုတော့အသိမရှိပါဘူးဗျ။သူလီသူလန်ကိုမီကိုလန်နဲ့ဒီလိုပဲဟိုသုံးမိလောက်လေးကသူလန်နဲ့တွားတယ်အပိုင်းကြီးတော့ပဲရှိပါတယ်။အ
ဲ့ဒါဆိုတော့ဒီပေါင်းစည်းကိုစပြီးတော့အကောင့်ထဲပေါ်မယ်ဆိုရင်အရင်ကပေါ့နော်ဆောင်ရွက်ခဲ့တဲ့ဒီကော်မတီကိုပြန်အသက်သွင်းရမယ်အနေအထားမျိုးလား။ဟို SMTP ဘက်ကရောဘလို့များသဘောထားရှိလဲလို့ပါရှင်
။โอเคကျွန်တော်တော့ဘက်ကတုံ့ပြန်လာမယ့်အနေအထားကိုလည်းကျွန်တော်ကသိရပြီးမှသာကျွန်တော်ကဒီဖက်ရဲ့စီမံချက်ကိုကျွန်တော်ကပြောလို့ရှင်းပြပါမယ်။အဲတော့ကျွန်တော်အဆိုတင်လာတယ်ဘက်ကကျွန်တော်ဒီအမှန်တုံ့ပြန်လာတာမရှိသေးဘူး။တော်ပြီးမဟုတ်ကျွန်တော်တို့ပြည့်စက်ပြီးတော့ကျွန်တော်ကိုပေါ်ယူနေနေပြီးတော့နိုင်ငံဝန်ပေးတာမရှိသေးဘူး။ကျွန်တော်အနေနဲ့တော့အစီဆောင်ချင်နေတာပါလေ
။ကျားတို့ပေါ်တော့ဒီတင်ပြဟိုချက်တွေထဲမှာကျွန်တော်တို့တွေ့ရတဲ့အခါမျိုးမှာပေါ့နော်။ဒါပူပေါင်းရေးကိုလက်ခံသဘောတူတယ်ဒါပူပေါင်းလို့တဲ့အနေအထားတွေပေါ့နော်ရှိရဲ့။ဒီမှာပေါ့တစ်ဖက်ပါတီအနေနဲ့လက်မခံတာမျိုးအချိန်ကျန့်ကြတာမျိုးဟိုရှိရဲ့အခါမျိုးမှာပေါ့နော်ဟိုလာမဲ့2020ရွေးကောက်ပွဲကျင်းပတဲ့အခါမျိုးမှာမဲဆန္ဒနယ်မြေတွေခွဲဝေပြီးတော့ရွေးကောက်ပွဲဝင်ကြမယ်ဆိုတော့ဟိုအဆိုပြုချက်လည်းပါတာမျိုးတွေ့ရကြရဲ့ဒီအနေထားတွေရောဆရာတို့ဘာကြောင့်ဒီလိုမျိုးဟိုတင်ပြရတယ်လို့များပြောနိုင်မလဲရှင်
ကျွန်တော်ကမြန်တော့လေပူပေါင်းလေဆိုတာကျွန်တော်တို့ကလွယ်လွယ်နဲ့တော့ပြောကြတာပေါ့လေတကယ်တမ်းတစ်ခွေခေါင်ထည့်ဖို့ဆိုတော့အချိန်များကြီးပေးရမှာပေါ့အဲ့တော့ခုနကကျွန်တော်ကအစီအစဉ်ဆိုတော့ဆက်ဆံခြင်းအချိန်ကျန်ကြရင်ရှိမှာဆိုတော့ဒါသူတို့ကဖက်သားကလည်းပဲအများကြီးပြင်ဆင်ရမှာအချိန်ပေးရမှာနေတာမျိုးသာပဲကျွန်တော်လည်းသဘောပေါက်ပါလေတချင်းနိုင်ငံဒီဟာကြီးကိုပူပေါင်းဖို့ကောင်းတယ်မပေါ်နေနေဘူးဆိုရင်ကျွန်တော်2020ဒီကောက်ပွဲကာလနီးကလို့ရှိရင်ကျွန်တော်တို့ကတက်လို့နှစ်ဖက်ဆုံးရှုံးနေမှာမရှိအောင်နောက်ကတစ်ဆင့်ကျွန်တော်ဆုပ်ပြတင်ပြချက်ကတော့အဲနေနေမခွဲမလားလူမှုမျိုးနဲ့မခွဲမလားဒီအနေထားလေးတော့ကျွန်တော်ဆက်လက်ပြီးတင်ပြချက်အနေနဲ့ကျွန်တော်အဆုပြုထား
ပါတယ်ဒီ SND ဘက်ကလည်းပေါ့နော်အခုဟိုဈာပြရွေးကောက်ပွဲမှာတို့ကနေရတော်တော်များများမှာအနိုင်ရထားတဲ့အနေအထားမျိုးရှိတော့ဒီပါတီနှစ်ခုပူးပေါင်းရေးကိစ္စနဲ့ပတ်သက်ပြီးဒါမှမဟုတ်ရင်ဒီနယ်မြေခွဲခြမ်းပြီးတော့ဒါရွေးကောက်ပွဲဝင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ရောဒါဟိုလက်ခံနိုင်မှာမလားဆရာတို့ဒီအခြေအနေပေါ်ရောဘယ်လိုများတွက်ဆထားပါလဲရှင
်ဟုတ်ကဲ့ဒါတော့ခုနကကျွန်တော်တင်ပြလို့ဒါဟိုအချိန်အများကြီးပြီးမှညနေရောက်မှာဦးမယ်ကျွန်တော်ရွေးကောက်ပွဲအမီပေါ့လေအချိန်လေးတော့ပြီးပြီးရွေးကောက်ပွဲရှိမှာချင်းပေးပြီးနည်းနည်းအမှန်အနေထားမျိုးပါ
။ဟိုကျအချင်းပေးပြီးဖြေပြီးတာ RFA ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့